မနေ့ကလွိုင်းကော်မှာဗိုလ်ချုပ်အောင်ဆန်းကြေးရွှေထားရှိမဲ့ကိစ္စနဲ့ပတ်သက်ပြီးတော့တွေ့ဆုံပွဲရဲ့အခြေအနေကဘယ်လိုမျိုးရှိခဲ့လဲ
။ကျွန်တော်တို့ကစဉ်းစားတာဝန်ကြီးချုပ်ကကျွန်တော်တို့ခေါ်ညှိနှိုင်းတယ်လို့ကျွန်တော်ထင်ခဲ့တာပေါ့။ဒါပေမဲ့အဲ့မှာရောက်သွားတော့ကျွန်တော်ထင်တဲ့ညှိနှိုင်းပုံစံမျိုးမဟုတ်ဘူး။ဝန်ကြီးချုပ်လှုပ်တဲ့ဟာလေးကိုကျွန်တော်လာချပြတာ။ဘလောက်လူတွေကဒီပေါ်ထောက်ခံကြလဲဘလောက်ညှိထားပြီလဲဘောနော်ကိုယ်လင်းမြင်တာမှုရှိအောင်ဘလောက်လှုပ်ထားပြီးပြီလဲပြီးတော့အများသဘောဘလောက်ပါလဲဆိုတဲ့ကြောင့်မျိုးကျွန်တော်တို့သိအောင်လာချပြတဲ့သဘောမျိုးပါပဲဟုတ
်။ဒီဗိုလ်ချုပ်ကြေးရွှေထားရှိမဲ့ကိစ္စကိုရဲအကန့်အသတ်မရှိရွှေဆိုင်ပေးဖို့ဆိုပြီးတောင်းဆိုကြတယ်လို့သိရတယ်။ဆိုတော့ဒီအပေါ်မှာဝန်ကြီးချုပ်တို့ဘက်ကဘာပြန်ပြောတာမျိုးရှိလဲရှင်။
ဝင်းချုပ်ကဒီကိစ္စကိုလက်မခံဘူးသူကဆက်လုပ်မယ်ဆိုတော့အနေအထားမျိုးပြောတယ်ဒါပေမဲ့သူကျွန်တော်ကတော့ဒီဖွဲ့စည်း20ကျော်လောက်ကကျွန်တော်သဘောထားချပြပေးတယ်အေကန်တမ်းရှိဖြည့်ဆိုင်ပေးပါဆိုတဲ့ကိစ္စကျွန်တော်ပြောတယ်သို့တော်သူကအဲ့ဒါကိုလက်မခံဘူးအတဏာတက်မှာမပါတာဥမာတပီနယ်လုံးကရကျေအုပ်ချုပ်ရေးမှုတွေသူခေါ်လာတော့ကျွန်တော်ဒါတွေမသိဘူးသူရကျေအုပ်ချုပ်ရေးမှုဖွဲ့တွေသဘောထားသူခံယူခိုင်းလိုက်တယ်အဖွဲ့တွေလည်းစိတ်သက်တိုင်းပဲလေဟိုဝင်းချုပ်ရှိမှဆိုတော့ဘယ်ပြောပြတင်ကြီးပဲငြင်းရမလဲဟိုမငြင်းဘူးဆိုရင်တော့မှဟိုငြင်းလာတဲ့စကားလုံးမျိုးဥမာဆိုတော့ပြန်လာတဲ့တယ်ပြန်လာတဲ့အတွက်ပြန်ပြီးညနိုင်ပြီးတော့ဆောင်ရွက်တင်တယ်များစုကဒီလိုပြောတယ်ဝင်းချုပ်ကဈာသက်ဝင်ပြောတာတောင်းမှုတောင်းကံမှုရှိနဲ့ပြောတကယ်လို့လောက်ခိုင်းနေဆိုရင်လောက်ခိုင်းနေဆိုတဲ့ပုံစံမျိုးပေါ်ဆိုတော့ဝင်းချုပ်ဈာဖြတ်ပြောတော့နောက်ပိုင်းဆက်ပြောတဲ့အရာကျဲလူတွေလည်းသဘောတူတယ်ကျွန်တော်သူတယောက်နဲ့သဘောတူတယ်ဆိုတဲ့အမျိုးကိုပြန်ပြီးပြောတဲ့အရာကျဲဆိုရင်ဘူးလည်းအများရှိတယ်ကျွန်တော်နဲ့ပတ်သက်ပြီးသူညနိုင်တာမရှိဘူးဒီသူ yes speak ပြီးမှလည်းမဟုတ်ဘူးသူနောက်ဆုံးမိတ်ခုမှသူပြောလိုက်တာ20နှစ်တစ်ခေါက်တွေ့မယ်နောက်ထပ်30နှစ်နောက်ထပ်တစ်ခေါက်တွေ့နေလို့သူသဘောထားယူပြီးတော့တခါလေလောက်သွားမယ်ဆိုတာပဲသူပြောပြီးတော့သူဖြစ်ချင်းဖြစ်ပြန်လာပဲလေ
ဘလို့ပုံစံမျိုးတွေတွေ့မယ်လို့သူပြောတာမျိုးလဲရှင
်20နှစ်မှတွေ့မယ်ဆိုတာကန့်ကွက်ပါတယ်ဆိုလို့လူငယ်တွေနဲ့ဘယ်လိုအခန်းကဏ္ဍမျိုးပါဝင်လို့ရမလဲပေါ့အဲပုံစံမျိုးပဲလူငယ်တွေပါဝင်နိုင်လို့ရတဲ့အခန်းကဏ္ဍမျိုးသူကပါဆင်းပေးမယ်ဆိုတဲ့ဘောမျိုးပေါ့20ရင်းနှစ်မှာသူအစိုးရဖွဲ့ဝင်တွေရုပ်စုပြည်ရေးကော်မတီဆိုတာရှိတယ်အဲကော်မတီရဲ့စီဝေးပဲအဲကော်မတီစီဝေးကလူငယ်တွေလာ join ပေးဝင်ချုပ်ပြောတာတော့ကျွန်တော်အနေနဲ့ဒီပုံပေါင်းပါဝင်တဲ့နိုင်တဲ့လမ်းကြောင်းတွေအားလုံးကျွန်တော်ဖိတ်ခေါ်ထားတယ်ခင်ဗျားတို့လာရင်လာခဲ့မလာဆိုရင်တော့ကျွန်တော်ဖိတ်ခေါ်ရတဲ့အတိုင်းဘယ်လို့မလာလဲဆိုတဲ့ပုံစံမျိုးပေါ့အဲ့လိုပုံစံမျိုးနဲ့သူကပြောချင်တဲ့ပုံစံကျွန်တော်ရဲ့ဆန္ဒကတော့ရုပ်စုမဖြစ်ဖို့အတွက်ဆက်လက်ကန့်ကွက်ပါလေအဲကြောင့်မို့20ရင်းနှစ်30ရင်းနှစ်ကလည်းကျွန်တော်လာဖို့မသေးကြပါဘူ
းဒီတရားဆွဲဆိုထားတဲ့မှုတွေလည်းရှိနေတော့ဒီပေါ်မှာရောမနေ့ကတွေ့ဆုံပွဲမှာဝင်ကြီးချုပ်တို့ဘက်ကဘာပြောသေးလဲရှင
်သူပြောတာကတော့တရားရေးမှန်တိုင်းအဲ့မှာကျွန်တော်အနေနဲ့နေလို့မရဘူးဘောနော်ဆိုတော့တရားဆွဲထားတဲ့ပုံမှာပဲဆက်ပြီးတော့ဆွဲရမှာပဲဘောနော်ကျွန်တော်ပြိတ်လို့မရဘူးဆိုတာတော့သူပြောတယ်ကျွန်တော်တို့ဘက်ကလည်းရင်ဆိုင်ဖို့အသင့်ပဲလေ
ကျေးဇူးပါနော်ခုလိုဖြေပေးတာရှင်
ကျေးဇူးပါ